မြန်မာနိုင်ငံကအထင်ရှားဆုံးသမိုင်းဝင်နေရာတစ်ခုလည်းဖြစ်ဘာသာရေးအထွတ်မြတ်ထားတဲ့နေရာလည်းဖြစ်တဲ့အပြင်ယူနက်စကိုအဖွဲ့ကြီးကကမ္ဘာရှေးဟောင်းအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ပုဂံမြေမှာ12မိနစ်ကြာရိုက်ကူးထားတဲ့ညဉ့်ညမ်းဗီဒီယိုထွက်လာတဲ့အပေါ်မြန်မာတွေအကြားအမျက်ဒေါသထွက်နေကြပါတယ်။သူတို့ကသူတို့အသက်23နှစ်အရွယ်ရှိအီတလီနိုင်ငံသားတွေလို့ဆိုတဲ့ခနာကိုမာနတန်သီးတွေဆွဲပြီးစီးမင်းကြောင်ထိုးထားတဲ့အဲ့ဒီဇုံတွေကသူတို့ရဲ့ဗီဒီယိုကို yes 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 လို့အမည်ပေးထားပြီးပွန်ဟတ်အင်တာနက်ဝက်ဘ်ဆိုက်မှာတင်ထားတယ်လို့ဆိုပါတယ်ဒီအီတလီဇုံတွဲအင်တာနက်ဝက်ဘ်ဆိုက်မှာစတင်ပါဝင်လာတဲ့လွန်ခဲ့တဲ့17လကစလို့ပွန်ဟတ်ထံကြီးရှုခွင့်လျှောက်ထားသူ 11,000 ကျော်တိုးလာပြီးသူတို့ထံလာရောက်ကြီးရှုသူအရေအတွက်ဟာလဲ35သန်းအထိရှိလာခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အီတလီဇုံတွဲဗကန်ဖျားတွေကြမှာရိုက်ထားတဲ့ဗီဒီယိုကတော့မြန်မာနိုင်ငံသားတွေအကြားရေပန်းမစားတဲ့အပြင်ပြစ်တင်ဝေဖန်မှုတွေထွက်နေတယ်လို့ဆိုပါတယ်အခုဗကန်မှာရိုက်ထားတဲ့ဗီဒီယိုကိုတော့ကြည့်ရှုသူကဂျာတာပရေးနေ့ညနေပိုင်းအထိ2,000ကျော်လောက်ရှိနေပြီးဒါကိုမကြိုက်ကြောင်းဆန္ဒဖော်ထုတ်သူအရေအတွက်ဟာအဲ့ဒီတဲ့2ဆလောက်ရှိတယ်လို့ဆိုပါတယ်ဘာသာရေးရဲ့အထွတ်မြတ်ထားတဲ့နေရာမှာမဖွဲရတဲ့ညဉ့်ညမ်းဗီဒီယိုတွေရိုက်ကူးခြင်းဟာလုံခြုံရေးအားနည်းတဲ့အတွက်ဖြစ်ကြောင်းမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်တချို့ကထောက်ပြပြောဆိုကြပါတယ်ဒီဖြစ်ရပ်ကကိုရိုနာဗိုင်းရပ်စ်ကြောင့်အထိနာနေတဲ့မြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းကိုပုံမထိခိုက်စေနိုင်ကြောင်းမန္တလေးမြို့ခီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌကလည်းပြောပါတယ်